လူများပြားတယောက်ခဲ့တဲ့နယူးယောက်စီးတီးမဲဆွယ်ဘွယ်မှာထဲလွတ်တော်မန်အလစ်ဇဘက်ဝါရန်ကသူသာသမရဖြစ်ရင်နိုင်ငံရေးချဆောင်မှုကိုနှိမ်နင်းသွားမယ်လို့ဂိုင်မာပြောသွားပါတယ
်ချဆောင်မှုတွေကကျမတို့စီးပွားရေးကိုဖျက်ဆီးထားတယ်လို့ကျမတို့ဒီမိုကရေစီကိုလည်းဖျက်ဆီးနေတာပါဘာတွေပျက်စီးနေတယ်ဆိုတာကျမသိတယ်လေပြင်ဆင်ဖို့အစီအစဉ်ရှိပါတယ်ဒါကြောင့်ကျမသမရရွေးကောက်ပွဲကိုဝင်ပြိုင်တာပေါ့ရှင
်လူလူစစ်တမ်းတွေမှာမစ္စဆွယ်ရန်ပေါ်ထောက်ခံမှုတိုးလာတာလာတော်ကြလာပြီဖြစ်ပြီးထည့်ရောက်နေတဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်ကိုအဓိကစင်ခေါ်သူဖြစ်လာနေတာပ
ါဒေါ်နယ်ထရန့်ဘသူဆိုတာလူတိုင်းသိပါတယ်သူ့ကိုထောက်ခံတဲ့သူတွေတောင်သိပါတယ်ထင်အောင်ဝဒဝါမဖြစ်ကြပါဘူးဒါပေမဲ့ကျွန်တော်တို့ဘသူတွေဆိုတာသူတို့သိအောင်လုပ်ရပါလိမ့်မယ
်ဒီကနေ့သတင်းဘက်ကဟျူစတန်မှာလုပ်တဲ့စကားစီထိုးပွဲပြီးကိုယ်စားလှယ်လောင်းတွေနဲဆွဲပွဲပြန်လုပ်နေကြပါပြီအဲဒီစကားစီထိုးပွဲတွင်နယူးဂျာစီထက်လွတ်တော်မှအကိုရီဘူကာကသူတို့တွေတယောက်ပေါ်တယောက်ထိုးနှက်တိုက်ခိုက်တာရှော့ချဖို့တိုက်တွန်းသွားပါတယ်
ဒေါ်နယ်ထရန့်ကိုတက်တန်းတစ်ခုတည်းသမရဖြစ်အောင်လုပ်ဖို့အခွင့်အရေးတစ်ခုပဲရှိပါတယ်။တယောက်ပေါ်တယောက်ကျွန်တော်တို့ပြောတာတယောက်ကိုတယောက်ပြစ်တင်ရှုတ်ချတာတွေကြောင့်ဒီအခွင့်အရေးကိုလက်လော့မခံနိုင်ပါဘူး
။စကားစီတို့ဘက်သုံးဘွဲ့ပြီးဘိုင်ဒန်၊ဝါရန်နဲ့ဆန်ဒါစ်တို့ဟာဒီမိုကရက်တစ်ပြိုင်ဘက်တွေထဲမှာထိတ်ကပြေးနေကြပါ။သမရထရန့်ကိုနောက်နေ့ရွေးကောက်ပွဲမှာအနိုင်ယူနိုင်ဖို့သူဟာအားကောင်းဆုံးသူဖြစ်တယ်ဆိုတဲ့ပြောဆိုချက်ကမစ္စတာဘိုင်ဒန်အတွက်ဆက်ပြီးအလုပ်ဖြစ်နေတယ်လို့လေလာသူလယ်ရီဆာဘတ်တို့က Skype အင်တာဗျူးအတွင်းပြောပါဗျ။
ယာယီရွေးချယ်ချက်တစ်ခုသူတို့ရှိထားတာမှာအကြောင်းပြချက်တစ်ခုရှိပါတယ်။ဒီမိုကရက်သမရလောင်းရွေးချယ်တဲ့လုပ်ငန်းစဉ်တစ်ခုလုံးကိုရှင်းလင်းအောင်လုပ်ထားပြီးမိကုန်းတစ်ခုလည်းထွက်အောင်လုပ်ထားပါတယ်။သမရဒေါ်နယ်ထရန့်ကိုဘယ်သူအနိုင်ယူနိုင်မလဲဆိုတာပါပဲ။ဒါကိုပဲသူတို့အလေးထားပါတယ်
။လက်ရှိမှာဒုတိယနေရာအတွက်ဝါရန်နဲ့ဆန်ဒါစ်တို့အကြိတ်နဲ့ပြိုင်နေရပေမဲ့မကြသေးခင်ကကောက်ယူတဲ့လူလူစစ်တမ်းတွေမှာဝါရန်ကပုံမှန်တက်လာနေတယ်လို့လိလာသူတွေကပြောပါတယ်။ဒီမိုကရက်သမရကိုယ်စားလှယ်လောင်းသူရဲ့နောက်တစ်ကြိမ်စကားစထိုးပွဲကိုတော့နောက်လာကြရင်အိုဟိုင်းယိုပြည်နယ်မှာလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။